2008 ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး NLD နဲ့ပူးတွဲလှုပ်ရှားနေတဲ့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကရှင်းနေရွေးကောက်ပွဲမတိုင်ခင်မှာအဓိကကျတဲ့ပြင်ဆင်မှုတွေလှုပ်ဆောင်နိုင်မှုကြိုးစားသွားမယ်လို့ပြောပါတယ်။လွှတ်တော်အတွင်းမှာလက်တလောပြင်ဆင်မှုကြိုးစားမှုတွေကိုဖိအားပေးလူထောက်ခံမှုရအောင်လဲကြိုးစားနေတဲ့88မျိုးဆက်တွေတဲ့အစီအစဉ်နဲ့ပတ်သက်လို့အပြည့်စုံကိုမတ်အင်ဂျင်နိုင်တင်ပြပေးမှာပါခင်ဗ
ျ။ဟုတ်ကဲ့ပါ။ဖွဲ့စည်းပုံပြင်ဆင်ရေးလူထုဟောပြောပွဲတွေအတွင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့ပြောဆိုချက်တွေဟာဥပဒေနဲ့မကိုက်ညီဘူးလို့ရွေးကောက်ပွဲကော်မရှင်ကတတိပေးထုတ်ပြန်လိုက်ပေမဲ့သူ့ရဲ့မိကွန်းတွေထဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိုလွှတ်တော်တွင်းမှာပဲစူးစမ်းသွားမှာဖြစ်တယ်လို့ဥပဒေနဲ့အညီဒေါက်တာဆန်းစုကြည်ကပြောဆိုခဲ့တဲ့အကြောင်း88မျိုးဆက်ကောင်းဆောင်ဥက္ကဋ္ဌကြီးကတုံ့ပြန်ပြောဆိုလိုက်ပါတယ
်။ကျွန်တော်တို့ကခြုံပြီးတော့တုံ့တက်မယ်ဆိုလို့ရှိရင်ရေးပါတဲ့ကြော်ရိုးတွေရှိတယ်အဲ့ဒါကဒေါက်ဆန်းစုကြည်ပြောတဲ့မိန်ကွန်းထဲမှာလည်းပဲ436ပြင်ဆင်ရေးကိုလွှတ်တော်တဲကနေပြီးတော့ပဲပြင်ဆင်ဖို့ဆိုတဲ့ဟာကိုသူပြောသွားတယ်ဆိုတော့ဒါကပြင်ဆင်ပုံပြင်ဆင်နည်းဘယ်လိုပြင်မလဲဆိုတာနဲ့ပတ်သက်လို့တိကျတဲ့သူ့ရဲ့ပတ်ချက်ပဲလို့ကျွန်တော်ကမြင်တယ်ဟလာဒီတမတော်အနေနဲ့လည်းပဲဒီနိုင်ငံသားမဲဆန္ဒရှင်တွေအားလုံးကပြင်ညာတောင်မှပြင်လို့မရဘူးဆိုတဲ့အခြေအနေကိုဖန်တီးထားတာဟာအရင်တာဝန်ရှိတဲ့သူတွေကသူတို့ရဲ့စိုးရင်ကြောင်းကြောင်းမှုတွေပေါ်မှာမူတည်ပြီးတော့ဒီလိုပြင်ထင်ထားတာဖြစ်နေတယ
်။ပုံမှန်436ဆိုတာကဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုလို့ရှိရင်လွှတ်တော်တွင်မဲရည်အတွက်85ရာခိုင်နှုန်းရှိရမယ်လို့သတ်မှတ်ထားတာပါ။ဒါကြောင့်စစ်တပ်ကိုယ်စားလှယ်တွေရဲ့ထောက်ခံချက်မပါဘူးဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လို့မရဖြစ်နေမှာပါ။ဒါကိုလည်းရေးဆွဲခဲ့တဲ့အရင်စစ်အစိုးရကဖန်တီးထားတာဖြစ်တယ်လို့ဥက္ကဋ္ဌကြီးကပြောပါတယ်။ဒီပုံမှန်ကြောင့်နိုင်ငံသားတွေရဲ့ဂုဏ်သိက္ခာကိုထိခိုက်နေပြီးမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာရှိလာအောင်ဒီပုံမှောက်ကိုပြင်ဆင်ဖို့စစ်တပ်အပါအဝင်အားလုံးပူးပေါင်းပြီးစ조사ရမှာဖြစ်တဲ့အကြောင်းဥက္ကဋ္ဌကြီးကဆိုပါတယ
်။ရရှိတဲ့လက်မှတ်ဒီအားလုံးကိုကျွန်တော်စုဆောင်းတဲ့နေရာမှာလည်းပဲဟလာဒီစာပေအမှုပညာနယ်ပယ်ဆိုတဲ့ပုံကူများကလည်းသူတို့ရဲ့စိတ်ဆန္ဒလျောက်ဝင်ရောက်ပြီးတော့ပူးပေါင်းပါဝင်တယ်။အဲ့တော့အရေးကြီးတာကကျွန်တော်တို့ကတော့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ညီနန်းဆွေးနွေးမှုတွေရှိပါတယ်။ဥပမာပြင် UNA ဒီတိုင်းရင်းသားမဟာမိတ်အဖွဲ့တို့နောက်အပြည့်အစုံညီနန်းရေးအဖွဲ့ NCCD တို့လာ KNU အဖွဲ့ကလာတော့ကလည်းကျွန်တော်တို့ဆံမကြီးဒီဒေါ်နော်စီဖိုရာစင်တို့အားလုံးနဲ့ကျွန်တော်တို့ကဒီ36ကိစ္စကိုကျွန်တော်ပူးပေါင်းဆောင်ရွက်ဖို့ညှိနှိုင်းထားတာရှိပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့လက်မှတ်ကောက်ယူတဲ့အခါမှာအထူးသဖြင့်တော့ကျွန်တော်တို့ကဒါနေပယ်တီးတီးတိုင်းရင်းသားဒေသတွေကတိုင်းရင်းသားခေါင်းဆောင်တွေကိုယ်စားလှယ်တွေအားလုံးမှာပူးပေါင်းပါဝင်ဖို့ကျွန်တော်တို့ဖိတ်ခေါ်သွားမှာပါ၊ကြိုးစားသွားမှာပါ
။လွှတ်တော်ရင်းမှာလည်းဖွဲ့စည်းပုံပြန်လည်သုံးသပ်ရေးပြင်ဆင်ရေးကော်မတီကနေပုံမှန်436ကိုပြင်ဖို့သဘောထားထုတ်ပြန်ထားပြီးသားဖြစ်ပေမဲ့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်မိမိတို့ရဲ့သဘောထားတွေကိုပြုံ့ဝင်လင်းလင်းထုတ်ဖော်ပြဖို့လိုအပ်နေတယ်လို့ဥက္ကဋ္ဌကြီးကထောက်ပြပါဗျ
။ဒီလွှတ်တော်ကိုယ်စားလှယ်များအပိုင်းကဒါကျွန်တော်တို့ဌာနဖော်ထုတ်တယ်လို့မျိုးတို့လည်းဖော်ထုတ်ခွင့်ရှိတယ်။သို့တော့ပြုံ့ဝင်လင်းလင်းတော့လူသိချင်ကြဖော်ထုတ်ဖို့လိုတယ်။လက်ခံတယ်လက်မခံဘူး။ဟုတ်လား။ဟိုနောက်တစ်ခုကလည်းကျွန်တော်တို့ကဖွဲ့စည်းပုံပြင်ဆင်ရေးလို့ပြောနေတဲ့အခါမှာ2015မတိုင်ခင်စက်တင်မဟုတ်ဘူး။2015အလွန်မှာလည်းနိုင်ငံတော်ရဲ့လိုအပ်ချက်အရကျွန်တော်စက်ပြီးစူးစမ်းနေရမှာပဲ။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟာလုပ်ငန်းစဉ်ကြီးဖြစ်တယ်။တနေ့တည်းတထိုင်နေနဲ့ပြီးသွားမယ်ဖြစ်တာမဟုတ်ဘူး။သို့တော့2015မတိုင်ခင်မှာဒီ436ခါဖြစ်ရင်အင်မတန်အယုတ်ဆိုးအကြီးတန်တဲ့ပုံမှန်ဖြစ်နေတဲ့အတွက်ကြောင့်ဒီပုံမှန်ကိုဦးစားပေးပြီးတော့ပြင်ပါပြီးလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားအခွင့်အရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်တို့တက်နိုင်တဲ့လောက်2015မတိုင်ခင်မှာပြင်ဆင်သွားဖို့ကြိုးစားပါဆိုတာကိုကျွန်တော်တို့ရဲ့အမြင်သဘောထားကိုဒါတင်ပြတာပဲဖြစ်ပါတယ
်။2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးကို88မျိုးဆက်ခေါင်းဆောင်တွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ပူးပေါင်းပြီးတော့လူထုဟောပြောပွဲလက်မှတ်ရေးထိုးဆန္ဒပြုပွဲတွေကိုတိုင်းနဲ့ပြည်နယ်အနှံ့ကျင်းပနေပါတယ်။ရန်ကုန်မန္တလေးနဲ့ဟင်္ဒရာမြို့တွေမှာပြီးခဲ့တဲ့သတင်းပတ်တွေကကျင်းပခဲ့ပြီးမေလ28ရက်နေ့မှာတော့ကရင်ပြည်နယ်ဖအံမြို့မှာဆက်လက်ကျင်းပဖို့ရှိပါတယ်ရှင်။